မြန်မာနဲ့ဗီယက်နမ်နိုင်ငံကြားတန်တာနှစ်အကူပြောင်းကြာကာလဧပြီလကနေစက်တင်ဘာလထိ6လတဲ့က5လအတွင်းကုန်သွယ်ရေးဟာစုစုပေါင်းအမေရိကန်ဒေါ်လာ362တန်းကျော်ရှိတယ်လို့ကုသရောင်းဝယ်ရေးဝန်ကြီးဌာနရဲ့စနေနေ့ထုတ်ပြန်ချက်ကိုကိုးကားပြီးတရုတ်နိုင်ငံစင်ဝါသတင်းဌာနကရေးထားပါတယ်မြန်မာနိုင်ငံရဲ့တန်တာနှစ်သတ်မှတ်ချက်ကိုမူလကဧပြီလကနေမတ်လထိသတ်မှတ်ထားရကနေ2018-2019ဘဏ္ဍာနှစ်ကစပြီးအောက်တိုဘာလကနေစက်တင်ဘာလထိပြောင်းလဲသတ်မှတ်လိုက်တာကြောင့်ကြာကာလအကူပြောင်းကွာဟချက်6လရှိထားတာပါဧပြီလကနေဩဂုတ်လအထိမြန်မာနိုင်ငံကနေဗီယက်နမ်ကိုတင်ပို့ကုန်စုစုပေါင်းဟာအမေရိကန်ဒေါ်လာ119.8 တန်းရှိပြီးတင်သွင်းကုန်စုစုပေါင်းက242.3တန်းရှိပါတယ်။2019-2018ဘဏ္ဍာနှစ်အလားတူကာလအတွင်းကနှစ်ဖက်ကုန်သွယ်မှုဒေါ်လာ321တန်းရှိခဲ့တာမို့ဒီနှစ်မှာတန်း40ခွဲပိုလာတာပါ။2019-2018ဘဏ္ဍာနှစ်တစ်နှစ်လုံးမှာနှစ်နိုင်ငံကြားကုန်သွယ်မှုစုစုပေါင်းကတော့ဒေါ်လာ914.8တန်းရှိခဲ့ပါတယ်။မြန်မာနိုင်ငံကနေဗီယက်နမ်ကိုတင်ပို့တဲ့အဓိကကုန်ပစ္စည်းတွေကဓာတ်ထုအမျိုးမျိုး၊စိုက်ပျိုးရေး၊သစ်တောနဲ့ရေထွက်ကုန်ပစ္စည်းတွေဖြစ်ပြီးတင်သွင်းကုန်တွေကတော့ကားပိုပစ္စည်း၊ကွန်ပျူတာအစိတ်အပိုင်း၊စောက်လုပ်ရေးပစ္စည်း၊သံမဏိ၊ပလတ်စတစ်၊ဆေးဝါးနဲ့ဓာတ်ထုပစ္စည်းတွေဖြစ်ပါတယ်။